လက်နက်ကင်ပဋိပက္ခတွေရှိနေဆဲဖြစ်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တွေကအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေခိုလုံနေကြတဲ့စစ်ရှောင်စခန်းတွေမှာ COVID-19 ကပ်ရောဂါကူးစက်ခံရမှုတွေရှိနေပါတယ်။ဒီလူတွေအတွက်အောက်ဆီဂျင်နဲ့တခြားအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံနန်းလောင်ပြောပြပေးပါရှင်။
ကချင်ပြည်နယ်ပမော်မြို့နယ်အတွင်းရောဘတ်နေချင်ခရီးယံမိဘမဲ့ဂေဟာကျောင်းကဝန်ထမ်းစုစုပေါင်း80ကျော်ထဲမှာ90ဝန်ကျင်ကိုကိုဗစ်ပိုးတွေ့ရှိလို့အဲ့ဒီလူတွေကိုတည်တံခွဲထားပြီးတော့မိဘမဲ့ဂေဟာကျောင်းကိုလည်းလော့ကဒေါင်းချထားတာပါအဲ့ဒီကျောင်းမှာနောက်ထပ်90သူတွေရှိသလားဆိုတာကတော့ထပ်မစစ်တဲ့အတွက်မသိရဘူးလို့ပမော်ခရိုင်နေချင်ခရီးယံလူမှုဖွံ့ဖြိုးရေးဌာနကတာဝန်ခံဦးထိန် အနေနဲ့ကျွန်တော်တို့အမှပဲအတူတူပဲစူးစောင်းချောက်အောင်ပြင်လဲမထွက်ခိုင်းလောက်တောင်းပုံစံသက်သက်ကြည့်စားထားတာပေါ့
နှစ်ချင်းခရိယံအတင်တော်ကကိုညင်နေတဲ့စစ်ရှောင်ဒုက္ခတဲ့စခန်း12ခုရှိပြီးတော့စစ်ဘေးဒုက္ခတဲ့ဥယေက3000ရှိတဲ့ Roberts ခန်းမှာကိုဗစ်ရောဂါဝေဒနာခံစားသူ3ဦးရှိပါတယ်ကျန်တဲ့စစ်ဆောင်စခန်းတွေကတော့ COVID ရှိမရှိမစစ်ဆေးရသေးဘူးလို့တာဝန်ခံဦးထိန်မန်တော်ကပြောပါတယ
်။အခုဟာအရင်ကလွန်ခဲ့တဲ့ရက်ပေါင်း20လောက်ဖြစ်တာ3ရက်လောက်ဖြစ်တယ်အဲ့ဒါကြတော့သူတို့ဒီရှေ့တာပါပဲလော့ကဒေါင်းလုပ်တယ်ကြီးကျွန်တော်တို့အဲ့လိုပဲပြုစုပြီးအဲ့လူတွေကပြန်ကောင်းလာပြီးအခုဖြစ်နေတာတော့3ရက်လောက်တော့ရှိရပါဆံပါ။ဘုံဘော်ခရိုင်ကျွန်တော်တို့ကြည့်နေတာ12ခုရှိရဆံ။ COVID ဖြစ်တာတော့ Robert ပဲပေါ့။ကျန်တာတော့မစစ်ရသေးဘူးပေါ့ဆံပါ။ကျွန်တော်တို့ဒီပုံမခိုင်မှာတော့အောက်ဆီဂျင်ဆက်ယုံမရှိတဲ့ခါကျတော့ကျွန်တော်တို့ဖကန်တို့မန်ဇီလိုကနေပြီးတော့တည်ယူရတဲ့ခါကျတော့ဒီတခိုင်လုံးနေနဲ့ကြီးလဲလို့ကျွန်တော်ဒီအောက်ဆီဂျင်ပြတ်လတ်မှုတော့ကြုံနေရတာပေါ့
ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ကဒုက္ခသည်900ဝန်းကျင်ရှိတဲ့ယာယီစစ်ပေးဆောင်စခန်းသုံးခုထဲမှာလဲမကျမ်းမမှာဖြစ်သူတွေရှိနေပြီးတော့ကိုနေကိုဟာနဲ့ကုသနေရပြီးအကူအညီလိုအပ်နေတယ်လို့ကိုရိုင်းစစ်ဆောင်သူဖြစ်တဲ့အုတ်ချုပ်ရေးမှူးဟောင်းတူက VOA ကိုပြောပါတယ
်စခန်းထဲမှာတော့ loss ရောနေမကောင်းတဲ့လူကတော့ကျွန်တော်တို့ကတက်တက်တနေရတော့ကျွန်တော်တို့ဖယ်ထားတာရှိတယ်အဖြစ်ဆိုနေမကောင်းတဲ့ဟာတွေနောက်ပြီးနည်းနည်းချောင်းဆိုးတွေနောက်ပြီးလက်လုံးနဲ့ဟွာလာနေတာတဲ့ဟာတွေကျွန်တော်တို့တိကျတနေရတော့နေနေရတော့ကျွန်တော်တို့ရထားတာရှိတယ်မျိုးတော့ကိုလက္ခဏာမျိုးတော့သူတို့ပြတဲ့တည်းနဲ့စမ်းသပ်မဲ့ဟာမရှိတော့ကိုပြီးလက္ခဏာတွေပါရောကျွန်တော်တို့တော့ဟိုမပြောနိုင်ဘူးပေါ့နော်မျိုးဖလာဟိုအတီးရဲတွေကြီးတယ်နောက်ပြည့်စာရီနတ်စာခန်းတွေနောက်ပြည့်တီဟူတီမီတွေကျူချဲပြီးမှဒီတိုင်းပဲတိုက်နေရတယ်ပေါ့နော
်ကြားပြည်နယ်လွိုက်ကော်မြို့နယ်အရှိဘက်ကျမ်းမှာရှိတဲ့စင်စခန်းစစ်ဆောင်စခန်းမှာလည်းကိုဗစ်90ခံရသူတွေရှိတယ်လို့ရွှေလွိုက်ကော်ပရဟိတအသင်းကဦးတန်းစိုးကပြောပါတယ်
ဒီတက်ကွေးတွေလည်းဒီတက်ကွေးဖြစ်နေဆိုတော့အဲ့နေရာထိတော့ကျွန်တော်တို့ရောက်တောင်သွားလို့မလိုဘူးပေါ့ဗျာ။ဒါပေမဲ့ကျွန်တော်ကြားနေရောစခန်းနေမှာအဲ့သူတို့တချို့ဆရာဝန်တွေဆရာဝန်တွေပါတယ်လေသူတို့တနည်းသူဟာနဲ့အဲလာရမဟိုနေပေါ့။အဲကိစ္စဆောက်ရတာတွေရှိပါတယ်။ဟိုစီးပစ်ဆိုင်ရာတွေပေါ့လေ။ဒါမှမဟုတ် testing နဲ့ specific တဲ့ကမ္ဘာကျွန်တော် 19 ဒီ covid 19တွေ့ရတယ်ဗျာ။
ဖရိုက်ကော်မြို့နယ်တဝိုင်းမှာအနည်းဆုံးစစ်ရှောင်စခန်း၅ခုရှိနေပြီးတော့အဲ့ဒီဒေသတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်တွာလာရိတ်ခဲလို့ဒုက္ခသည်တွေကိုဗစ်ဖြစ်တဲ့အရေအတွက်အတိအကျမပြောနိုင်ပေမဲ့အတော်များများကူးစက်ခံရတယ်လို့လည်းပြောပါတယ်။ကိုဗစ်တတိယလိုင်းအတွင်းရောဂါပိုးကူးစက်သူနဲ့သေဆုံးသူတွေတိုးလာနေတဲ့မြန်မာနိုင်ငံမှာဩဂုတ်လ၁၂ရက်ထိစဉ်အရရောဂါပိုးကူးစက်သူစုစုပေါင်း34,400ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက12,600ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းအမတကယ်ကူးစက်သေဆုံးသူအရေအတွက်တရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းကြပါတယ်။နိုင်ငံတော်မှာအပြစ်မထွက်ရအမိန်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းအနည်းဆုံး130ရှိသွားပြီဖြစ်ပြီးကျောင်းတွေရုံးတွေကိုလည်းဒီသတင်းမှထပ်တိုးပြီးတော့ဩဂုတ်လ22ရက်နေ့ထိဆက်ပိတ်ထားပါတယ်။